Welcome to the Voice of America in Burmese.
လာညနေခင်မှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ9ရက်နေ့စနေနေ့ညနေခင်စီစဉ်တွေကိုလိုင်းဒိုမီတာ71.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
။ကျမဆုမြတ်ပါပါရှင်။ရုရှားနိုင်ငံမှာကျင်းပတဲ့ဒုတိယကမ္ဘာစစ်ပွဲအဆုံးသတ်နှစ်ပတ်လည်ခန်းနာမှာရုရှားစစ်တပ်အင်အားကိုအကြီးအကျယ်ပြသခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ IS စစ်သွေးကြွတွေရဲ့ NDA စိုးရိမ်ရတဲ့အတွက်စစ်စခန်းတွေရဲ့လုံခြုံရေးကိုတိုးမြှင့်ထားပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုညောင်ဝဲအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဘက်ကစီးရီးတင်းမာနေတဲ့အခြေအနေတွေကိုတော့သတင်းတွေအပြီးမှာတင်ပြပေးမှာပါ။ဒ
ါမှမဟုတ်ကိုကတပ်တကြတော့မှစစ်ပြည်လက်ခံတယ်ဆိုပြီးအကြောင်းပြုပြီးတော့အမကတ်တိုးတွေကခန်းခန်းပြန်ဖြစ်ဖြစ်ဖြစ်နေတာလေ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှလည်းဒီပြည်သက်ခန်းနေရေးအဖွဲ့အစည်းကြီးမှ
ကချင်ငင်းချန်ရေးဆောင်ရွက်နေသူတူဖြစ်တဲ့ဥလမိုင်းခွန်ချာပြောပြခဲ့တာဖြစ်ပါတယ်။လက်ဗရောင်းတောင်ချင်းဒီစီမံကိန်းမှာလက်မြေကိစ္စပြန်လည်တင်းမာလာတဲ့အခြေအနေနဲ့အတူတရုတ်ရဲ့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းစဉ်တွေပေါ်သုံးသပ်ချက်ကမ္ဘာစီစီအကြမှာအင်ဒိုနီးရှားအစိုးရအတွက်အမျက်ထွက်စေသလားဆိုတာတွေကိုလည်းဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်။ဒါရင်းမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမတ်ဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်။
ဒုတိယကမ္ဘာစစ်တုန်းကဥရောပမှာနာဆီဂျာမနီကိုအောင်နိုင်ခဲ့တဲ့ VE Day နေ့အထိမ်းအမှတ်အခမ်းအနားကိုဒီကနေ့ရုရှားနိုင်ငံမှာကျင်းပခဲ့တာမှာရုရှားကသူ့ရဲ့စစ်တပ်အင်အားကိုပြသခဲ့ပါတယ်။မော်စကိုမြို့တော်ကရင်းပြင်းဒီမှာကျင်းပတဲ့ဒုတိယကမ္ဘာစစ်အဆုံးသတ်မှုအနှစ်80ပြည့်အခမ်းအနားမှာရုရှားတပ်တွေကအကြီးအကျယ်အင်အားပြသခဲ့ကြတာပါ။ဒုတိယကမ္ဘာစစ်တွင်းတုန်းကအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့အမေရိကန်၊ဗြိတိန်နဲ့ပြင်သစ်တို့ကိုနာဇီတွေကိုအောင်နိုင်အောင်ကူညီတိုက်ပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ရုရှားဝန်ကြီးချုပ်ဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခမှာရုရှားပတ်သက်နေတယ်လို့ဆိုပြီးဒီနှစ်ရုရှားမှာကျင်းပတဲ့နှစ်ပတ်လည်အခမ်းအနားကိုအနောက်နိုင်ငံခေါင်းဆောင်တွေကသပိတ်မှောက်ပြီးမတက်ကြပါဘူး။ရုရှားနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးဟာလည်းစစ်အေးစစ်ကာလတည်းကဆိုရင်အခုအခြေအနေဟာအဆိုးဆုံးအခြေအနေမှာရှိနေပါတယ်။မော်စကိုမှာဒီကနေ့ကျင်းပတဲ့ VE Day နေ့အခမ်းအနားကိုကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်အပြင်တရုတ်၊ကျူဘာ၊ဇင်ဘာဘွေနိုင်ငံခေါင်းဆောင်တွေတော့တက်ရောက်ကြပါတယ်။တောက်ချာနေတော့ကတော့အမေရိကန်နဲ့ဥရောပနိုင်ငံအများစုမှဒုတိယကမ္ဘာစစ်ပွဲပြီးဆုံးတာအနှစ်80ပြည့်အထိမ်းအမှတ်ပွဲတွေကိုလှုပ်ခဲကြပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကသင်းမောဖြက်ဒုံးကျည်သုံးလုံးကိုပင်လယ်ထဲဆန်းသတ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံကသာမြောက်ကိုရီးယားရေပိုင်နဲ့ထဲကျူးကျော်လာမယ်ဆိုရင်တောင်ကိုရီးယားစစ်သင်္ဘောတွေကိုအတိမပေးဘဲတိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားရဲ့သတိပေးချက်ထွက်ပေါ်လာပြီးနောက်တနေ့မှာပဲအခုလိုဆန်းသတ်ပစ်လွတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်တွေဟာကိုရီးယားအရှေ့ကျန်းဝမ်ဆန်မြို့စိတ်ကမ်းနားကိုရောက်ခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ခင်မီစစ်လက်နက်နည်းပညာကိုပိုင်ဆိုင်ကြောင်းပြသတဲ့အနေနဲ့ရေငုပ်သင်္ဘောသုံးပေဒိန်တပ်ဒုံးကျည်ကိုအောင်မြင်စွာဆန်းသတ်ပစ်လွတ်ခဲ့ကြောင်းဒီကနေ့အစောပိုင်းမှာကြေညာခဲ့ပါတယ်။ပေဒိန်တပ်ဒုံးကျည်ဆန်းသတ်ပစ်လွတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုရိုင်းပြစ်မိတ်ပေးခဲ့တာဖြစ်တယ်လို့အစိုးရပိုင် KCNA သတင်းဌာနကထုတ်လွှင့်ပါတယ်။ရေအောက်ရင်ငုတ်သင်းမောကနေဒီလိုဆန်းသတ်မှုအောင်မြင်ခဲ့တာကိုကင်ဂျွန်အွန်ကသူ့အဆိုအားအသင့်လောက်တဲ့အောင်မြင်မှုလို့ပြောဆိုလိုက်ပြီးမြောက်ကိုရီးယားသိပ်ပံပညာရှင်တွေနဲ့နည်းပညာရှင်တွေကိုအစွမ်းကုန်ချီးကျူးခဲ့ပါတယ်။ပေဒိန်တပ်ဒုံးကျည်ကိုဘယ်နေရာကနေဘယ်အချိန်မှပြစ်လွတ်ခဲ့တယ်ဆိုတာကိုတော့ KCNA သတင်းဌာနကပြောဆိုခဲ့ခြင်းမရှိပါဘူး။
အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့စစ်သားနဲ့ရဲအယားရှိတွေအပေါ် IS စစ်သွေးကြော်တွေတိုက်ခိုက်နိုင်တဲ့အန္တရာယ်စိုးရိမ်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်တဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစတင်ပြီးတော့တိုးမြှင့်ထားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်တွေက Fort Bragg စစ်စခန်းတွေကိုဝင်မယ်ဆိုရင်အဆောင်တွေကဝင်ကင်းဝင်းရှိသူဟုတ်မဟုတ်ဂိတ်ဝါမှာစစ်ဆေးမှာဖြစ်လို့အချိန်ပေးစောင့်ဖို့တာဝန်ရှိသူတွေကပြောကြားထားပါတယ်။ IS စစ်သွေးကြော်တွေရဲ့ online ပေါ်ကစော်အော့ချက်တွေကိုလိုက်လုံနိုင်တဲ့သူအမေရိကန်တဲမှာထောင်ထဲချီရှိနိုင်တယ်လို့ FBI ညွှန်ကြားရေးမှူးကကြာသာရင်းနေတော့ကကြေညာခဲ့ပြီးတဲ့နောက်အခုလိုမျိုးစစ်စခန်းတွေမှာလုံခြုံရေးတွေတိုးမြှင့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကပဲ Texas ပြည်နယ် Dallas မြို့နာကတမန်တော်မိုဟာမက်ပုံသူရုပ်ပြောင်ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာမှာတနက်နေ့ပစ်ခတ်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွားတွေကပြောကြားခဲ့ပါတယ်။ရဲအယားရှိတယောက်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့အဲ့ဒီတနတ်သမားနှစ်ယောက်ဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာအတိအကျပြောနိုင်ဖို့လုံလောက်တဲ့အထောက်အထားမရှိဘူးလို့ American တာဝန်ရှိသူတွေကတော့ပြောပါရရှင်။
တမန်ကြီးတွေတမန်ဂရော်တွေလိုက်ပါလာတဲ့ရဟတ်ယင်တစဉ်ပါကစ္စတန်နိုင်ငံမှာတောက်ကြမဏီတုံးကပြတ်ကျခဲ့ပြီးတဲ့နောက်ပါကစ္စတန်နိုင်ငံမှာဒီနေ့ကိုဝမ်းနည်းကြေကွဲပွဲနေ့ဖြစ်သတ်မှတ်ပါတယ်အနည်းဆုံးလူ19ဦးစီးနင်းလိုက်ပါလာတဲ့ရဟတ်ယင်ဟာပါကစ္စတန်နိုင်ငံမြောက်ပိုင်းနယ်တာတောင်ကြားဒေသမှာပြတ်ကျခဲ့တာပါရဟတ်ယင်ပြတ်ကျတည်ဆုံမှုမှာပါကစ္စတန်နိုင်ငံဆိုင်ရာနော်ဝေးတန်အမတ်ကြီးဖိလစ်ပိုင်တန်အမတ်ကြီးတို့အပြင်မလေးရှားနဲ့အင်ဒိုနီးရှားတန်အမတ်ကြီးတွေရဲ့ဇနီးတွေတွေလဲပါဝင်ပြီးအားလုံး9ဦးတည်ဆုံသွားတယ်လို့အာနာပိုင်တွေကပြောပါတယ်အဲ့ဒီထဲမှာလေယာဉ်ဝန်ထမ်း3ဦးလဲပါဝင်ပါတယ်ရုပ်အလောင်းတွေကိုအခုတော့ရောဝါပင်ဒီနူအာခန်းလေတပ်စခန်းမှာထားရပါတယ်ပိုလန်နဲ့နယ်သာလန်တာမကြီးတွေကတော့ရဟယင်ပြတ်ကျမှုမှာပါဝင်မဲ့အသက်မသေးပဲကြံရိပ်ခဲ့ပါတယ်။အခုလိုရဟယင်ပြတ်ကျမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကကြေညာလိုက်ပြီးပါကစ္စတန်ဝန်ကြီးချုပ်ကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ရဟယင်ပြတ်ကျခြင်းမှာဝန်ကြီးချုပ်နဝရှရစ်ဟာဂဲလ်ဂစ်ဆိုတဲ့ဒေသကိုသွားတဲ့လေယာဉ်ပေါ်မှာရှိနေပြီးရဟယင်ပြတ်ကျတဲ့သတင်းကြားတာနဲ့အစ္စလာမ်ဘာဘတ်မြို့ကိုပြန်လာခဲ့တယ်လို့သမရယုံကသတင်းထုတ်ပြန်ပါတယ်။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဩစတြေးလျနိုင်ငံမဲလ်ဘန်မြို့မှာအိမ်လုဖောက်ခွဲပုံ3ခုကိုဖောက်ခွဲဖို့ကြံစည်မှုနဲ့အသက်18နှစ်အရွယ်ဆယ်ကျော်သက်တယောက်ကိုဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကပြောပါရယ်မဲလ်ဘန်မြို့ထဲမှာရှိတဲ့ Greenville ရပ်ကွက်ကအဲ့ဒီဆယ်ကျော်သက်ရဲ့နေအိမ်ကိုပြည်နယ်ရဲတပ်ဖွဲ့နဲ့ပြည်ထောင်စုရဲတပ်ဖွဲ့တို့ပူးပေါင်းပြီးတော့တောက်ကြနေနေ့လယ်ပိုင်းမှာဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာဖောက်ခွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီဆယ်ကျော်သက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ပြည်ထောင်စုရဲတပ်ဖွဲ့ဒုတိယရဲမင်းကြီးကပြောကြားခဲ့ပါရယ်တွေးရှိတဲ့ဘုံသုံးလုံးစလုံးကိုပုံရှင်လေးရဲ့အဖွဲ့ကအောင်မြင်စွာနဲ့စနစ်တမ်းဖြုတ်နိုင်ခဲ့ပါတယ်။အင်မတန်လေးနက်တဲ့ NDA ဖြစ်ပြီးတော့ကြိုတင်မကာကွယ်နိုင်ခဲ့ရင်လူအသက်ပေါင်းများစွာဆုံးရှုံးသွားနိုင်တယ်လို့သူရဲမင်းကြီး Mike Fillon ကပြောပါတယ်။အကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဆွဲဆိုခံထားရတဲ့အဲ့ဒီဆယ်ကျော်သက်ကိုတင်းနှလာနေကြရင်တော့အရွယ်မရောက်သူတွေအတွက်တည်ထန့်တရားရုံးမှရုံးထုတ်မှဖြစ်ပါတယ်။ပြီးခဲ့တဲ့လာတော့ကလည်း IS စစ်သွေးကြွတွေကိုအားကျပြီးတော့တိုက်ခိုက်မှုတွေလှုပ်ဖို့ကြံစည်နေတယ်လို့ဆိုရဲဆယ်ကျော်သက်5ယောက်ကိုမဲလ်ဘန်မြို့မှာပဲဖမ်းဆီးခဲ့ပါတယ်ရှင်
။ညီပေါ်နိုင်ငံမှာ 9.8 အပြင်းအားရှိတဲ့ငလျင်တန်းကြောက်ပျက်စီးသွားရတဲ့စာတင်ကြောင်းတွေနဲ့လန်ဒရာဆေးရုံဓာအားပိဌာနဆက်သွယ်ရေးစတဲ့လူမှုဆိုင်ရာအဆောက်အုံတွေကိုလာမယ့်2နှစ်အတွင်းပြီးစီးအောင်ပြန်လည်တည်ဆောက်သွားမယ်လို့ညီပေါ်ဝန်ကြီးချုပ်ကိုရီလာလာကကတိပေးလိုက်ပါတယ်။တောက်ကြမနေတော့ကပါလီမန်မှာမိခွန်းပြောကြားစဉ်အခုလိုကတိပေးလိုက်တာပါပျက်စီးသွားတဲ့ကိုပိုင်အိမ်ဒီပြန်ဆောက်ခြင်းသူတွေအတွက်လဲ200ကိုင်းနှုန်းအတွင်းနဲ့ဒေါ်လာ2000ခွဲအထိထုတ်ချေးသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်နိုင်ငံတွင်းပျက်စီးမှုတွေကိုကနဦးပြန်လဲပြုပြင်ဖို့အတွက်ဒေါ်လာ1ဘီလီယံလောက်ကုန်ကြမယ်လို့အစိုးရကခန့်မှန်းထားတာပါအီဗီလာ25ရင်းဒီကနီပေါ်မှာလှုပ်ခတ်သွားတဲ့ငလျင်ဟာအနည်း80အတွင်းအဆိုးဝါးဆုံးဖြစ်ပြီးအနည်းဆုံးလူ8000နီးပါးသေဆုံးကလူ2000နီးပါးဒဏ်ရာရရှိခဲ့ပါတယ်
UK ရွေးကောက်ပွဲမှာ Conservative Party အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron က Conservative Party ဝင်တွေနဲ့အစိုးရကိုစတင်ဖွဲ့စည်းနေပါတယ်။အခုချိန်ထိအတည်ပြုခန့်အပ်ခဲ့သူတွေစည်းရင်းအရလက်ရှိဗန်ဒါရေးဝန်ကြီး George Osborne ကဗန်ဒါရေးဝန်ကြီးတာဝန်ကိုပဲဆက်လက်တာဝန်ယူမှာဖြစ်တယ်လို့အတွင်းဝန်ချုပ်တာဝန်ကိုလည်းထမ်းဆောင်ရမှာဖြစ်ပါတယ်။အစိုးရအဖွဲ့တွေကတခြားထိပ်တန်း၄နေရာတွေဖြစ်တဲ့ပြည်ထရေးနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနနေရာတွေမှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့ Theresa MayPhilip Harman နဲ့ Michael Fallon တို့ကိုပဲအသေးသေးဆက်လက်ခန့်ထားလိုက်ပါတယ်။နောက်ထပ်ဝန်ကြီးတွေဆက်ပြီးတော့ခန့်သွားမယ်လို့လည်းဝန်ကြီးချုပ်ရုံး website မှာဖော်ပြထားပါတယ်။ယာရုကနေနှုတ်ထွက်သွားသူတွေစီးရင်မှာတော့အရင်ညွန်ပေါင်းအစိုးရရဲ့မှဒီဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့သူ Liberal Democrat Party ခေါင်းဆောင်ဟောင်း Nick Clegg နိုင်ငံခြားရေးဝန်ကြီးဟောင်းယာရုကနေပြီးတော့အတွင်းဝန်ချုပ်တာဝန်ကိုယူခဲ့သူ William Hague တို့ကိုတွေ့ရပါတယ်။ကြာသာရင်းနေတုန်းကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ် David Cameron ရဲ့ Conservative Party ကလွှတ်တော်မှာမမျှော်လင့်မဲနဲ့အမတ်နေရာအများစုနဲ့အများရရှိခဲ့တာပါအမတ်နေရာ650မှာ Conservative ကအမတ်နေရာ332နေရာအများရရှိခဲ့တာဖြစ်ပါတယ်အဓိကတိုက်ခံပါတီကြီးဖြစ်တဲ့ Labour Party ကတော့အရင်ရှိထားတဲ့အမတ်နေရာတွေထဲကနေ26နေရာရှုံးနိမ့်သွားပါတယ်ရွေးကောက်ပွဲမှာအများရရှိခဲ့တဲ့အတွက်အခွန်လျှော့ချရေး EU ဥရောပသမဂ္ဂတွေကနေ UK ထွက်မခွက်ထွက်ကိုဆန္ဒခံယူပွဲကျင်းပရေးစတဲ့ရွေးကောက်ပွဲကတိတွေအတိုင်းအကောင့်ထဲပို့သွားမယ်လို့ Conservative Party ကပြောကြားခဲ့ပါတယ်
လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားမှုကင်းရှင်းသွားပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာလိုက်ပါတယ်။အီဘိုလာရောဂါဗိုင်းရပ်စ်ပိုကူးစက်တဲ့စောင့်ကြည့်ကာလ21ရက်ကို2020တိုင်စောင့်ကြည့်ပြီးနောက်ထပ်ရောဂါဖြစ်ပွားသူလူနာအသစ်မရှိတော့ဘူးလို့လိုင်ဘေးရီးယားနိုင်ငံရဲ့အစိုးရခန်းစာအရ WHO ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။
ထိတ်တဲရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်တနိုင်ငံလိုအဖြစ်ခတ်ရစဲရေးသဘောတူညီချက်မူကြမ်းလက်မှတ်ထိုးပြီးကြားချိန်မှာပဲကချင်ပြည်နယ်ဘက်မှာပြစ်ခတ်မှုတွေဖြစ်လာတာဟာနှစ်ဖက်ယုံကြည်မှုကိုထိခိုက်စေတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဝေဖန်လိုက်ပါတယ်စီရီတင်းမာနေစေကချင်းပြည်နယ်တွင်မှာအမှန်တကယ်ငြိမ်းချမ်းရေးရဖို့ဆိုရင်နှစ်ဖက်တပ်တွေအပြစ်ရဖို့ကိုလည်းတိုက်တွန်းပါတယ်နှစ်နဲ့ချီတိုက်ပွဲတွေဖြစ်နေတဲ့ကချင်းပြည်နယ်တွင်စစ်ပြေးဒုက္ခသည်တွေအရေးကချင်းပြည်နယ်အစိုးရဘက်ကစီမံကိန်းချကူညီဆောင်ရွက်ပေးနေတယ်လို့လည်းကချင်းလူမှုဝန်ကြီးကပြောပါတယ်ကချင်းပြည်နယ်တွင်နောက်ဆုံးရအခြေအနေကိုတော့မတ်စွန်မွန်ကစူးစီးတင်ပြထားပါတယ်ရှင်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးစာချုပ်အပိသက်လက်မှတ်ထိုးဖို့လှုံ့ဆော်နေချိန်မှာပဲအခုရက်ပိုင်းအတွင်းမှာကိုကချင်ပြည်နယ်ဗမော်ခရိုင်ထဲမှာတော့ကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြန်ဖြစ်နေတာဖြစ်ပါတယ်။ယုံကြည်မှုတည်ဆောက်နေတဲ့အချိန်ဒီလိုတိုက်ပွဲတွေပြန်ဖြစ်လာနေတာဟာနှစ်ဖက်ယုံကြည်မှုကိုရော့ကျစေတယ်လို့ကချင်ပြည်နယ်မြစ်ကြီးနားမြို့အခြေစိုက်ကချင်ငင်းညံ့ရေးအကျိုးဆောင်အဖွဲ့တာဝန်ရှိသူဦးလမိုင်ကွန်ကြာကပြောဆိုလိုက်ပါတယ်။စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့နှစ်ဖက်တပ်တွေအပြစ်ရဖို့လိုတယ်လို့လည်းသူကတိုက်တွန်းလိုက်ပါတယ
်။ဟုတ်ကဲ့ဗာဒီအခုချင်းတိုင်းမူချမ်းတော်မြေဆွဲထားပြတဲ့အချိန်မှာဗာဒီဒီနေရာအနက်မှာပေါ့လေတိုက်တွန်းနေဖြစ်တာတော့ပိုကောင်းကောင်းဆုံးတော့ပေါ့ဗျာ။ဒါပေမဲ့လည်းခုကတပ်ပကြတော့မှစစ်ပြီးလိုက်ထမ်းတယ်ဆိုပြီးအကြောင်းပြုပြီးတော့အမှတ်တပ်တွန်းနေတာအခဏခဏပြန်ဖြစ်ဖြစ်နေတာဗျာ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှလည်းဒီပြည်သက်ခန့်ညီနိုင်ရေးအဖွဲ့အစည်းကြီးမှတက်တက်ဆိုင်အစိုးရဖွဲ့စည်းတဲ့စာနဲ့တော့လမ်းအကြောင်းကြားထားတာရှိတယ်ဗျာ။
စစ်ဖြစ်နေတဲ့ကချင်ဒေသတွင်းကစစ်ဘေးဒဏ်သင့်ဒေသတွေကိုမြမအစိုးရတာဝန်ရှိရသူတွေနဲ့ကချင်လူမျိုးရေးအဖွဲ့ပြည်ပခန့်ညှိနှိုင်းဖြေရှင်းအဖွဲ့တာဝန်ရှိရသူတွေတွားရောက်စစ်ဆေးဖို့ကိစ္စနှောင့်နှေးနေတဲ့အချိန်မှာပဲနှစ်ဖက်ကချင်ငြိမ်းချမ်းရေးပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေအနေနဲ့လည်းဒီလကုန်မှာပြန်လည်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်လို့ဦးလမိုင်ကွန်ကြာကပြောပါတယ်
အခုဒီကျွန်းကခန်းတော်မှာပြန်တွေ့ဖို့တော့ရှိတယ်ကြည့်အခုလောကဒီကတိနာဒီလိုများဒီမှာဖြစ်ဖြစ်လာလို့ရှိတာတော့ဒါတော့အဲ့တော့ဒီပြင်ဆင်နေဆိုပေမဲ့အရေးပေါ်ဆွေးနွေးရတော့ပြန်လုပ်ဖို့တော့ရှိတာပေါ့လေဒါနဲ့ဒီချေချေဒီမမားချာတော့ရှိသေးကြတယ်ဘယ်လိုလဲဖြစ်တာ
နှစ်ရှည်စစ်ဘေးဒဏ်ကိုခံစားနေကြရတဲ့ကချင်ပြည်သူတွေအပါအဝင်တိုင်းရင်းဒေသတွေကစစ်ဘေးဒုက္ခသည်တွေရဲ့အရေးနဲ့စစ်ဘေးဒဏ်တင်ခဲ့တဲ့ဒေသတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေအများဆုံးအကောင့်ထဲပေါ်နိုင်မှုကစစ်မှန်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်ကြပါလို့လည်းကချင်ပြည်နယ်အစိုးရအဖွဲ့ဝင်ကချင်လူမှုရေးဝန်ကြီးဒေါ်ပေါက်ကြာကမြစ်တာရက်ခံပါတယ
်။ Non change ရကြတော့တကယ်ပြည်ပြည်နဲ့ငြိမ်းချမ်းရေးကတော့အနာနဲ့အများရဖို့တင့်နေပါပြီ။ဒါကျမအနေနဲ့ဒီလိုပဲကြောက်ချင်ပါဒါကျမရဲ့ကျမတူတူရဲ့ခံစားချက်ပါ။
ကချင်ပြည်နယ်တွင်အစိုးရထိန်းချုပ်ရာနယ်မြေအတွင်းကကချင်စစ်ပြေးဒုက္ခသည်တွေအတွက်ကချင်ပြည်နယ်အစိုးရဘက်ကကူညီဆောင်ရွက်ပေးနေတဲ့အခြေအနေကိုလည်းကချင်လူမှုရေးဝန်ကြီးကအခုလိုရှင်းပြပါဗျ။ည
ာတော့အဖြစ်တော့ကျမတို့က NGO ရဲ့ UN ရဲ့ပေါ့နော် NGO ရဲ့ပေါ့သူရပဲဒီကချင်ပြည်နယ်အစိုးရဘက်ကနေပြီးတော့မှကွန်ပျူတာယူပြီးတော့မှအထူးသဖြင့်ဒီICRC တို့နောက်ပြီးတော့မြန်မာနိုင်ငံ Red Cross တို့ဒုက္ခတွေကတော်တော်လေးကိုသူတို့ကဒီလိုပဲအပိုင်းတွေရှိပါတယ်ရှင့်။ဒီရင်ထင်းချက်တွေနေရတိဖြစ်တယ်။ဟိုကျမတို့ထင်းချက်တွေနေနေကြတိဖြစ်။ကျမတို့ကဒီ peace process ကပြည်တော်ရဲ့ဆိုရင်ကတော့ဒါနည်းနည်းတော့အဖြစ်စီရောပြည်တော်စုအစီရောပြည်မအစီရောဒါမျိုးဆောင်ရွက်ဖို့ဆိုတာငွေကလေးအစီအစဉ်ကရှိပြီးသားပါရှင့်
။အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD တို့အကြားမှာတနိုင်ငံလုံးအပြစ်ရဲ့စာချုပ် NCA အပိသက်လက်မှတ်ရေးထိုးနိုင်မှုအရေးဆွေးနွေးနေကြချိန်မှာပဲကချင်ဒေသအပါအဝင်တိုင်းရင်းဒေသတချို့မှာစစ်ရေးတင်းမာနေဆဲဖြစ်လို့ဒုက္ခသည်တွေနေရခြင်းအိမ်ပြန်နိုင်ရေးကအခက်တွေ့နေဆဲဖြစ်ကြောင်းစစ်ပြေးဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်ရှင
်။မဆုံမပြောပြပေးခဲ့တာဖြစ်ပါတယ်။လက်ဗရောင်းတောင်ဒေသဘက်ကမြေယာအငင်းပွားမှုတွေတကြော့ပြန်တင်းမာလာတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။ လဘရောင်းတောင်ချင်းညီစီမံကိန်းကနေသိမ်းယူထားတဲ့မြေတွေကိုဒေသခံတွေကတောင်ယာပြန်လဲစိုက်ပျိုးဖို့မြေတွေကိုပြန်လဲဖို့ခဲ့ကြတာကြောင့်လုံခြုံရေးရဲနဲ့ဒေသခံတွေတင်းမာမှုပြန့်ဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကတော့စီမံကိန်းကနေအဲ့ဒီမြေကိုမြေတူးဆက်တွေနဲ့တူးဖော်ရမှာလဘရောင်းအာနာပိုင်တွေနဲ့ဒေသခံတွေကြားတင်းမာမှုဖြစ်ပြီးလုံခြုံရေးကတနက်နဲ့ပြစ်ခတ်လူစုခွဲရမှာအမျိုးသမီးတဦးသေဆုံးခဲ့ရပါတယ်။အခုဒီကနေ့တင်းမာနေတဲ့အခြေအနေကိုတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြည်ကရန်နှစ်ကလူတဦးတေဆုံးခဲ့ပြီးလူဒါဇင်နဲ့ချီကဒဏ်ရာများရရှိခဲ့ရတဲ့အထိအာနာပိုင်နေနဲ့လက်ဘရောင်းတောင်သူတွေကြားတင်းမာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဆယ်တဲရွာမိုးချိုးပြင်ရွာတဝိုက်မှာမြန်မာဝန်ပေါင်ကုမ္ပဏီကခြံစည်းရိုးခတ်ပြီးရော်ကျင်းမြူထားတဲ့မြေတွေကိုမြေတူးစက်ကြီးတွေနဲ့တူးပြီးကရုတ်ကျင်းတွေလုပ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ခြံစည်းရိုးတွေကိုဒေသခံတွေကဖယ်ရှားခဲ့ပြီးအခုအခါမှာတော့မြေတူးစက်ကြီးတွေနဲ့တူးထားတဲ့မြေကြီးတွေကိုလည်းပြန်လည်ဖုတ်ခဲ့ကြကြောင်းဒီအတွက်ရဲအာဏာပိုင်တွေကလည်းတားဆီးခဲ့ကြောင်းဒေသခံတောင်သူတို့ကပြောပါတယ်။
ဟုတ်ပါတယ်ဒီကျမတို့ဒီ round data အနေနဲ့ကလေကဆုံလားပြည့်ဆိုရင်ညာစားတဲ့နေ့အခုကဆုံလားပြည့်ကနေကြောသွားပြီကြောသွားတဲ့အတွက်ဒါဒီနေ့ကတော့ဒီသူတို့ဘဖိုးတွေနဲ့ဒုစရိုင်းနဲ့ကုတ်ထားတဲ့မြေတွေကိုပြန်ဖို့ပြီးတော့အဲ့ဒါမိုးရွာရင်တခါတည်းစိုက်ပြအောင်ဆိုပြီးတော့ကျင်းတွေကိုပြန်ဖို့ပါတယ်လုံလုံးအင်အားအပြည့်နဲ့တားတာပဲသူတို့ကဒီဒိုင်းတာတွေနဲ့နောက်ပိုင်းဘက်တွေနဲ့လည်းတားတယ်ဒါလည်းကိုယ်လင်ရမြေကိုရော်ချေးယူမထားတဲ့နေရာတွေကိုသူကမတရားသိမ်းဆီးထားတယ်မတရားလုပ်ထားတယ်ဆိုတော့ကျတော့ဒီမိမတွေတွေကတော့ကြံဆောင်ကြတာပေါ့ဒိုင်းနေနဲ့အဲ့ဒီဒီဒိုးစားတွေနဲ့ထိုးထားတဲ့ခေါင်းတွေပေါ့သူကခေါင်းတွေမှာအမြင့်ကြီးတွေလုပ်ထားတယ်အဲ့ဒီအမြင့်တွေပေါ်မှာဒိုင်းနေတိုင်းဆီးပြီးတော့ဆက်လာကြတာဒီအားတွေကတော့အတော်တော်လေးများတယ်အမရေဘာဖြစ်လို့ဆိုသူတို့ကခေါင်းတွေအမြင့်ကြီးဆိုတော့လေတိတ်မမြင်ရဘူးသူတို့ဘက်ကဒီခေါင်းကလေးတွေပဲပေါ်တာလေဝင်ရမှပြီးသူတို့ဘက်ကတားတယ်နောက်မှဒီဒိုင်းတွေကားပြီးကြတယ်ဆိုတော့အတော်တော်လေးတော့များတယ်အမ
ဒေသခံတွေဟာတိမ့်စိခံနိုင်ရတဲ့သူတို့ရဲ့လေယာမြေတွေကနေဖယ်ရှားမပေးကြပဲတပိတ်စခန်းဖွင့်ပြီးသူတို့လေမြေတွေကိုပြန်ပေးဖို့တောင်းဆိုနေတာလနဲ့ချီကြသွားခဲ့ပါပြီအခုအခါမှာတော့လေတွေပြန်စိုက်ပျိုးနိုင်ဖို့အတွက်ပဲလှုပ်ဆောင်နေရတယ်လို့ဆိုပါတယ
်ဟုတ်အင်အားများတယ်ဒေသခံတွေအနေနဲ့ကတော့ဒါကိုယ့်လေယာမြေကိုပြန်ရရှိဆိုပြီးတော့အတရွာလုံးဖြတ်ပြီးပြန်ဖို့ကြတာပဲဟုတ်ကြောင်းရနာမရှိဘူးဒီတိုင်းပဲဆက်လုပ်နေရဘာလို့လို့ဆိုကိုယ်လေယာမြေရောချေးယူမထားတဲ့လေယာမြေတွေထွန်းဖို့အရေးပဲလုံပန်းနေရလေတောင်းလူကမားတွေဆိုတော့
လက်ဘရောင်းတောင်ကျင်းတီစီမံကိန်းလှုပ်ဆောင်နေတဲ့ကုမ္ပဏီတွေနဲ့ဒေသခံတွေကြားမြေယာသိမ်းဆည်းမှုတွေကြောင့်သုံးနှစ်နီးပါးကြာတဲ့အထိတင်းမာမှုတွေအကြိမ်ကြိမ်ဖြစ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကတော့ဒေသခံတဦးတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရသလိုလူ၁၀ဦးထက်မနည်းလဲတနက်ဒဏ်ရာတွေရခဲ့ပါတယ်။နေနာကြီးမယူထားတဲ့ဒေသခံတွေရဲ့လက်မြေတွေကိုအတိအကျခြံစည်းရိုးခတ်သိမ်းယူရကနေဖြစ်ပွားခဲ့ရတဲ့ပြစ်ခတ်မှုအတွင်းမှာတာဝန်ရှိသူနယ်လုံးဝန်ကြီးပါဝင်ရဲမှုတွေကုမ္ပဏီကတာဝန်ရှိသူတွေကိုမြန်မာနိုင်ငံရှိနေများကွန်ရက်ရဲ့အကူအညီနဲ့ဒေသခံတွေကတရားစွဲဆိုခဲ့ပါတယ်။ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းအာဏာပိုင်တွေကတရားစွဲဆိုထားပါတယ်။လက်ဘရောင်းတောင်ကျင်းတီစီမံကိန်းကိုမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်မြန်မာအစိုးရနဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝန်ပေါင်ကုမ္ပဏီတို့ကပူးပေါင်းလုပ်ဆောင်ခဲ့တဲ့စီမံကိန်းဖြစ်ပါတယ်ရှင်။
ရရှိမှာပြမြန်မာနိုင်ငံသားတွေဟာခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရက်အချို့မှာလည်းမြန်မာနိုင်ငံသားတွေကကြားမှာမျိုးစားပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်ဒါပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာရတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့ဒီပြောဆိုလို့တဲ့မိမြလူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ည9:00ရီထရက်လေးလိုက်စီစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးချင်ပါတယ်။တရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့တောင်ပစိဖိတ်ဒေသတွင်အခုညီပေးရေးစီမံကိန်းပထမဆုံးအချိန်လေ့လာချက်အရတရုတ်တို့ဟာလွန်ခဲ့တဲ့10နှစ်အတွင်းအမေရိကန်ဒေါ်လာ1ဘီလီယံကျော်အခုညီပေးခဲ့တဲ့အကြောင်းတွေ့ရှိခဲ့ပါတယ်။ ဒီပမာဏအရဒေတာရင်းအလူရှင်နိုင်ငံတွေအနေနဲ့အမေရိကန်နဲ့ဩစတြေးလျပြည်ရင်တတိယလိုက်တယ်လို့နာမည်ရနေတဲ့ဂျပန်နိုင်ငံကိုကြော်တက်သွားမဲ့သဘောဆောင်နေပါတယ်ဩစတြေးလျအခြေစိုက် Lowy Institute for International Policy အဖွဲ့ရဲ့ထုတ်ပြန်ချက်အကြောင်း VOA သတင်းတောင် Field Master Sydney မြို့တော်ကနေသတင်းပေးပို့ထားပါတယ်ရှင်မက်ခွာညူကပြောပြပေးပါမယ်
တရုတ်နိုင်ငံကတောင်ပစိဖိတ်ဒေသတွင်ကူညီတွေပေးနေတာဟာတာဝန်သိတဲ့ကမ္ဘာသူကမ္ဘာသားတရက်အနေနဲ့ကောင်းကျိုးချမ်းသာကိုရည်ရွယ်ဆောင်ရွက်တာမျိုးဖြစ်တယ်လို့ဒီလိုဝီအဖွဲ့ကသုံးသပ်ပါတယ်။တစ်ဖက်မှာတော့ဒေသတွင်းမှာတရုတ်ကုမ္ပဏီတွေဝင်ရောက်လာနေတာနဲ့တရုတ်လူမျိုးတွေရွှေ့ပြောင်းအခြေချလာနေမှုတွေကြောင့်ဒေသခံကျွန်းနိုင်ငံတွေအတွက်စိုးရိမ်ပူပန်မှုတွေဖြစ်စေတဲ့အကြောင်းသူတေသီတွေကပြောနေကြတာပါ။တရုတ်တငါလေတွေရဲ့တရားဝင်ရောတရားမဝင်ပါငါဖန်တာနဲ့တတ်ထုရှာဖွေမှုတွေဟာအထူးစိုးရိမ်စရာဖြစ်နေရတယ်လို့လည်းသူတို့ကပြောပါတယ်။ပပူအာနယူဂီနီယာအတွင်ရာမူနီကယ်တတ်ထုတွင်စီမံကိန်းဟာတရုတ်နိုင်ငံရဲ့အကြီးမားဆုံးဒေသတွင်ယင်းနှိမ့်နှံမှုဖြစ်ပြီးအမေရိကန်ဒေါ်လာ 1.6 ဘီလီယံတန်ဖိုးရှိပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကိုထိခိုက်လာနိုင်တဲ့အတွက်အငင်းပွားစရာကိစ္စလည်းဖြစ်နေတာပါ။ဒါပေမဲ့ပစိဖိတ်ကျွန်းစုနိုင်ငံတွေရဲ့ကုန်သွယ်ရေးဆိုင်ရာဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်နေတဲ့တရုတ်နိုင်ငံကတော့အဓိကအလူရှင်နိုင်ငံအနေနဲ့ပိုးပြီးတော့အပြုသဘောဆောင်တဲ့ပုံရိပ်တွေကိုရရှိနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒီလိုဝီအဖွဲ့ရဲ့လက်ထောက်သုတေသီဖိလစ်ပါဘရန်ကတရုတ်နိုင်ငံအနေနဲ့သူ့နိုင်ငံရဲ့ဂုဏ်သတင်းကိုပြန်လည်တည်ဆောက်ဖို့အတွက်ဆိုရင်စ조사ပန်စာအထောက်ယူဖို့လိုတဲ့အကြောင်းပြောပါတယ်။
China actually does have a bit of a challenge in the region in that along with a growing aid program there's been an increase in the number of Chinese companies
ဒေသရင်းမှာအကူအညီပေးရေးစီမံကိန်းတွေတိုးပွားလာနေတာနဲ့တရုတ်လူမျိုးတွေဒေသရင်းမှာရွှေ့ပြောင်းအခြေချနေထိုင်လာကြတဲ့အရေးအတွက်အရာနောက်ပြီးတရုတ်ကုမ္ပဏီကြီးတွေရဲ့ယင်းနှိမ့်ညှို့နှံမှုတွေတိုးပွားလာတဲ့အပေါ် Pacific ကျွန်းသားတွေကသဘောမတွေ့မကြေမချမ်းဖြစ်မှုတွေနောက်ပြီးကျွန်းသားတွေရဲ့စိုးရိမ်ပူပန်နေမှုတွေကြောင့်တရုတ်နိုင်ငံအနေနဲ့တကယ့်စိန်ခေါ်မှုကိုရင်ဆိုင်ရပါတယ်။တရုတ်အစိုးရအတွက်စီမံခန့်ခွဲရေးပိုင်းမှာတွေ့ကြုံလာရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့အကူအညီပေးမှုအပေါ်သတင်းရင့်မြစ်ပေါင်း900ကိုအခြေခံတဲ့ဒီလိုဝီအဖွဲ့ရဲ့တွက်ချက်အကဲဖြတ်မှုတွေထဲမှာရာသုံးငွေစည်းရင်းတွေ၊ကုန်တင်သွင်းမှုဆိုင်ရာတင်ဒါမှတ်တမ်းတွေပါဝင်အစိုးရရဲ့ကြေညာချက်တွေကိုပါထည့်သွင်းတွက်ချက်ထားတာဖြစ်ပါတယ်။နောက်ပြီးဒီမှတ်တမ်းစည်းရင်းခန်းစာဟာဒီလိုပုံစံအမျိုးအစားစစ်တမ်းထဲမှာဆိုရင်ပထမဆုံးထွက်ပေါ်လာတဲ့စစ်တမ်းလေးဖြစ်ပါတယ်။2006ခုနှစ်ကစလို့တရုတ်နိုင်ငံဟာတောင်ပစိဖိတ်ဒေသအတွင်းအမေရိကန်ဒေါ်လာ 1.4 ဘီလီယံဘိုးထောက်ပံ့ကူညီခဲ့ပါတယ်။ဩစတြေးလျကတော့နံပါတ်1အကြီးဆုံးအလှရှင်ဖြစ်နေဆဲဖြစ်ပြီးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ဒေါ်လာ 9 ဘီလီယံဘိုးလှူဒန်းခဲ့ပါတယ်။တရုတ်နဲ့တန်တမန်ဆက်ဆံရေးရှိတဲ့ပစိဖိတ်ကျွန်းနိုင်ငံ၈နိုင်ငံကတော့ The Cook Islands,The Federated States of Micronesia, Fiji, Niue, Papua New Guinea, Samoa, Tonga နဲ့ Vanuatu တို့ဖြစ်ပါတယ်။တရုတ်ပြည်မှာကြီးနဲ့ထိုင်ဝမ်တို့ကြားမှာတော့ Checkbook Diplomacy လို့ခေါ်တဲ့နိုင်ငံရေးရာအသိအမှတ်ပြုခံရဖို့ငွေကြေးသုံးဆွဲပြီးကိုယ့်ဘက်ကိုဆွဲတဲ့မူဝါဒကိုရှေ့တန်းတင်အသုံးပြုခဲ့ကြတာကိုတွေ့ခဲ့ပါတယ်။ဒါပေမဲ့2008ခုနှစ်မှာထိုင်ဝမ်နဲ့တရုတ်ပြည်မှာကြီးတို့အပြန်အလှန်သဘောတူညီချက်တစ်ခုရခဲ့ပြီးနောက်ပိုင်းကလေးကဒီလိုငွေကြေးသုံးဆွဲပြီးရှင်ပြိုင်မှုဟာလည်းရပ်တလောက်နေပါဖြစ်သွားခဲ့ပါတယ်ရှင်
။မက်ခွာညိုပြောပြခဲ့တာပါဒေတာရင်းသတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်ရှင်။ဒီနေ့အစောပိုင်းတုန်းကပဲအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကနှစ်ပေါင်းများစွာအစိုးရဘက်ကတစိတ်တပိုင်ချခံပေးထားတဲ့လောင်စာဆီထောက်ပံ့မှုကိုဖြတ်တောက်လိုက်ပါတယ်။အရင်တုန်းကတော့လောင်စာဆီဈေးနှုန်းတက်တာကြောင့်ဆန္ဒပြတာတွေနဲ့အဓိကယုံတွေဖြစ်ခဲ့ပေမဲ့အခုတော့ကမ္ဘာလောင်စာဆီဈေးနှုန်းပြုတ်ချနေတာကြောင့်အစိုးရရဲ့ထောက်ပံ့မှုရပ်လိုက်တဲ့အပေါ်တက်ရောက်မှုကတက်တာရာရသွားပါတယ်။ဒီအကြောင်း VOA သတင်းတောက် Brian Patton ဂျကာတာမြို့ကနေပေးပို့ထားတဲ့သတင်းလွှာကိုလည်းနားဆင်ကြပါအောင်ရှင်။ဂျကာတာမှာရှိတဲ့အစိုးရပိုင်းပါတာမီနာဓာတ်ဆီဆိုင်မှာဓာတ်ဆီဖြစ်နေသူတွေကတော့အစိုးရကလောင်စာဆီတန်ဖိုးတစိတ်တပိုင်ချခံနေတဲ့အစီအစဉ်ရပ်ဆိုင်လိုက်တဲ့ဆုံးဖြတ်ချက်ကိုထောက်ခံကြပါတယ်။ကမ္ဘာလောင်စာဆီဈေးနှုန်းကတဟုန်တိုးထိုးကျနေတာကြောင့်အစိုးရကမထောက်ပံ့တော့ပြီးမဲ့ဓာတ်ဆီဈေးနှုန်းကအရင်ကထက်နည်းနည်းပဲဈေးပူသွားတာဖြစ်ပါတယ်။ဒါပေမဲ့တကယ်လို့စီဈေးနှုန်းကတိတိသားသားကြီးဈေးကြည့်လာခြင်းတော့မီကီကူဆူမာတို့လိုလူတွေကတော့သဘောမတူနိုင်ဘူးလို့ပြောပါတယ
်။ I hope the for the next future
နောက်ပိုင်းအတွက်ကတော့အစိုးရအနေနဲ့ပြည်သူတွေအတွက်စီဈေးချပေးတာကပိုကောင်းတာပေါ့။
အဝင်းရှူဟာဝင်းတို့လိုလူတွေကတော့ဈေးကွက်အလိုက်ဈေးနှုန်းအပြောင်းလဲထားတဲ့အပေါ်မှာအကောင်းမြင်ပါတယ်။အထူးသဖြင့်စွန့်အင်ဈေးနှုန်းတွေကျနေပေမဲ့စားသုံးကုန်ဈေးနှုန်းတွေဆက်ပြီးတော့ဈေးကြီးနေတဲ့အခုအချိန်မျိုးမှာဖြစ်ပါတယ်
။ဇာရုဆန်ရာဒီရင်းလား untuk pemerintahan sekarang gitu ya.
Komisi ri le lai bi zai cha tin na bo ya. Dasi zai ga cha yime tacha zai ri ga ma cha u phin ne. Da ga lek khan nai nya ma shi ba.
ဂျကာတာရှေ့ပိုင်းမှာရှိတဲ့ Auto 2000 Toyota ကားရောင်းဝယ်ရေးဆိုင်မှာလေအခုတလောကားအစ်စ်အယောင်ပါနေပါတယ်အစိုးရကလောင်စာဆီတန်ဖိုးဒစိတပိုင်းကြားခံပြီးတဲ့အစီအစဉ်ရုပ်သိမ်းလိုက်တဲ့အပေါ်လူတွေကစိုးရိမ်နေကြလို့အခုလိုအယောင်ပါရတာလို့ကားဝယ်ရောင်းလုပ်ငန်းခွဲရဲ့စီမံခန့်ခွဲသူ Bio Zamel ကထင်မြင်ယူဆပါတယ
် Memang ada sedikit berdampak terhadap penjualan kendaraan kita.terutama kendaraan-kendaraan yang berkapasitas mesin besar
အစိုးရကဒစိတပိုင်းထောက်ပံ့မှုဖြတ်တောက်လိုက်တဲ့အတွက်တက်ရောက်မှုတစ်ခုပါအထူးသဖြင့်အင်ဂျင်ကြီးတဲ့စီစားမဲ့ကားတွေအယောင်းက10ရာခိုင်နှုန်းလောက်ကျသွားတာပါဒါပေမဲ့ဒါကယာယီပဲဖြစ်မယ်လို့ယူဆပါတယ
်တမရဝီဒိုတို့ရဲ့အခုအစိုးရကဒစိတပိုင်းချက်ခံပေးမှုကုန်ကျစရိတ်တွေကိုအသုံးစရိတ်ရဲ့73ရာခိုင်နှုန်းကျော်ကနေ100ရာခိုင်နှုန်းထိရှော့ချလိုက်တဲ့ဆုံးဖြတ်ချက်ကြောင့်ရေရှင်မှာစီးပွားရေးတိတိတသားတိုးတက်လာမယ်လို့စီးပွားရေးခေါင်းဆောင်တွေကပြောဆိုကြပါတယ်ဆော့ချန်ဝန်နဒီကတော့ဒုတိယသမ္မတဂျူးဆက်ခါလာရဲ့အကြံပေးတာဝန်ယူခင်အရင်ကအင်ဒိုနီးရှားအလုပ်ရှင်များအစည်းအရုံးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူပ
ါ We consider as businessman is considered very racistinternational and domestic that he dare to make if
တမနာအနေနဲ့နိုင်ငံစီးပွားရေးအတွက်ကောင်းမွန်စေဖို့ဆန္ဒရှိတာနဲ့အညီခက်ခဲတဲ့ဆုံးဖြတ်ချက်ကိုချမှတ်လှုပ်ဆောင်ရတာလို့နိုင်ငံတကာနဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့ကျွန်တော်တို့ကသုံးသပ်ပါတယ
်အစိုးရအနေနဲ့ဒစိတပိုင်းချခံပြီးမဲ့ဘဏ္ဍာငွေတွေကိုတည်ယူပို့ဆောင်ရေးတိုးတက်ကောင်းမွန်စေဖို့တရားစစ်ဌာနပေးရေးစီမံကိန်းသစ်တွေတိစောက်ဖို့အတွက်အသုံးပြုနေတယ်လို့လည်းဒုတိယသမ္မတရဲ့အကြံပေးမစ္စတာဝန်နန်ဒီကပြောပါတယ်ဒါအပြင်ဝင်ငွေနည်းသူတွေအနေနဲ့လည်းအစိုးရကလဲပတ်နေတဲ့စည်းကမ်းတွေနဲ့စည်းရုံတွေမှာကုသဆောင်ရှောက်မှုထောက်ပံ့မှုများများဆားဆားရတာမျိုးလိုထောက်ပံ့ချေတွေတိုးပြီးတော့ရလာကြပါတယ်။ဒါကြောင့်လည်းရေနံစည်းချမှုကာလရှည်လာတာနဲ့အမျှအင်ဒိုနီးရှားသမ္မတရဲ့အင်ဒိုနီးရှားပြည်သူတွေနဲ့အင်ဒိုနီးရှားရဲ့စီးပွားရေးလုပ်ငန်းတွေအတွေ့ရဲရဲတင်းတင်းအေးအေးယူလှုပ်ဆောင်နေမှုတွေကနေအကျိုးအမြတ်တွေကတော့ရရှိနေပါတယ်ရှင်။
VOA ရဲ့တင်းနှင်းကနေညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်တင်းနှင်းကနေညနေခင်းအစီအစဉ်ထုတ်လင်းချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါမယ်
ဒုတိယကမ္ဘာစစ်တုန်းကဥရောပမှာနာဇီဂျာမနီကိုအောင်နိုင်ခဲ့တဲ့ VE Day နေ့ထိမ့်မှန်ခန္ဓာတွေကိုဒီကနေ့ရုရှားမှာကျင်းပရာမှာရုရှားကသူ့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။မော်စကိုမြို့တော်ကယင်းပြည်နီမှာကျင်းပတဲ့ဒုတိယကမ္ဘာစစ်အဆုံးသတ်မှုအနှစ်80ပြည့်အခမ်းအနားမှာရုရှားတပ်တွေကဒီအကြီးအကျယ်အင်အားတွေကိုပြသခဲ့တာပါ။ဒုတိယကမ္ဘာစစ်တွင်းတုန်းကအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်တဲ့ American Britain နဲ့ပြင်သစ်တွေကိုနာဇီတွေကိုအောင်နိုင်အောင်ကူညီပေးတဲ့အတွက်ကျေးဇူးတင်တယ်လို့ရုရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။တင်မောဖြက်ဒုံးကျည်၃ခုကိုမြောက်ကိုရီးယားကဆန်တက်ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရေပိုင်နဲ့ထဲကိုတောင်ကိုရီးယားတင်မောတွေကျူးကျော်လာတာနဲ့သတိမပေးဘဲပြစ်ခတ်မယ်လို့မြောက်ကိုရီးယားကသတိပေးထားပြီးတရက်အကြာမှာပဲအခုလိုဒုံးကျည်ဆန်တက်ပြစ်လွတ်မှုကိုလုပ်ခဲ့တာပါ။ဒီကနေ့စနေနေ့မှာဒီအရှေ့ဘက်ဝေါင်ဆန်းစိတ်ကမ်းမြို့နားကနေတနအီလောက်အချိန်အတွင်းမှာဆန်တက်မှုတွေကိုမြောက်ကိုရီးယားဘက်ကလုပ်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့စစ်သားနဲ့ရဲတွေအပေါ် IS စစ်သွေးကြွတွေတိုက်ခိုက်နိုင်တဲ့ NDA စိုးရိမ်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI ကပြောကြားခဲ့ပြီးတဲ့နောက်ဒီအမေရိကန်တဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစပြီးတော့တိုးမြင့်ထားပါတယ်။ Australia နိုင်ငံ Melbourne မြို့မှာတော့အိမ်လုဖောက်ခွဲပုံ၃ခုကိုဖောက်ခွဲဖို့ကြံစည်မှုနဲ့အသက်18နှစ်အရွယ်ဆယ်ကျော်သက်တယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်ဆုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမတ်ဆုမုံဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင်ကျမသင်ကြီးထိုက်ပါ VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.